မွတ်စလင်အမျိုးသားတွေနဲ့အင်္ဂလန်ဘက်ကိုရုတ်တရက်ကွာရှင်းနိုင်တဲ့ဓလေ့ကိုဟန့်တားမယ်ဗဟိုတရားရုံးရဲ့စင်ထုံးချက်ကိုအိန္ဒိယနိုင်ငံမှာနရင်ဒရာမိုဒီအစိုးရကဗိုလ်တော်ဖူးနေမှာအတည်ပြုလိုက်ပါတယ်အာရဘာသာစကားနဲ့တလတ်လို၃ချိန်ပြောရုံနဲ့အမျိုးသားတွေကကွာရှင်းနိုင်နေဆိုပြီးခွင့်ပြုထားတဲ့ဓလေ့ကိုဟန့်တားခဲ့တာဖြစ်ပါတယ်အဲ့ဒီဓလေ့ဟာမွတ်စလင်အမျိုးသမီးတွေရဲ့ဖွဲ့စည်းပုံဆိုင်ရာရာပိုင်ခွင့်ကိုချုပ်ပေါက်တာဖြစ်တယ်လို့အိန္ဒိယရုံးတော်ကဆုံးဖြတ်ချက်တွေနဲ့ပါလီမန်ကတနှစ်ကြာမှာအတိမပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်မိုဒီအစိုးရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့တန်ပေါင်း130သောဆွန်နီမွတ်စလင်တွေဟာမိသားစုပြဿနာနဲ့အငြင်းပွားမှုတွေကိုဒီမွတ်စလင်ဥပဒေအရဖြေရှင်းနေကြတာပါ။ဒီမွတ်စလင်ဥပဒေအရတလတ်၃ချိန်ပြောခြင်းကိုလူကိုယ်ရန်ကြောဆံလို့ပဲတယ်လီဖုန်းနဲ့ဖြစ်စေ text message ပို့ပြီးဖြစ်စေလူမှုကွန်ရက်မီဒီယာတမျိုးမျိုးကိုတုံးပြီးပြောဆွနိုင်တာပါအစိုးရကဒီအမိန့်ကိုပါလီမန်ကနေအတည်ပြုပေးဖို့ကနောက်ထပ်အချိန်6လထပ်ပေးထားပေမဲ့ဒီကာလအတွင်းချိုးဖောက်မှုရှိခဲ့တော့အခုချမှတ်တဲ့အစိုးရအမိန့်ကထောင်ဒဏ်3နှစ်ချမှတ်ပြီးအရေးယူပိုင်ခွင့်ရှိနေပါတယ်ဒီကလေးကိုအင်ဂျီယန်ပါကစ္စတန်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံပေါင်း22နိုင်ငံလောက်မှာတားမြစ်ထားပြီးဖြစ်တယ်လို့လည်းအိန္ဒိယတရားရေးဝန်ကြီးရာဗီရှန်ကာပရာဆတ်ကပြောကြားခဲ့ပါတယ်